ကျောက်တွေကအောက်ဆီဂျင်ဘမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်နှစ်ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်တစ်ယောက်ကို2019ခုနှစ်အတွက်ဆေးပညာရဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ဝီလျံကီလင်၊ဂရိတ်ဆမ်မန်ဇာနဲ့ပီတာရက်ကလစ်တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရဆိုင်ရာနိုဘယ်ကော်မတီအတွင်းရေးမှူးချုပ်သောမတ်စ်ဘောင်မန်ကဆွီဒန်နိုင်ငံစတော့ခေါမ်မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်။ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။သူတို့ရဲ့လေ့လာမှုတွေကနေတွေးရနေယောဂါ၊ကင်ဆာယောဂါနဲ့တခြားယောဂါတွေကိုတိုက်ဖြတ်နိုင်တဲ့နည်းလမ်းတွေစာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာချက်မှာပြောသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့စုငွေတွေကိုသိပ္ပံပညာရှင်၃ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်စဉ်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရဲ့ဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်။